မြန်မာနိုင်ငံမှာတက်သူဆရာဆရာမများတမကအဖွဲ့ချုပ်ပေါ်ပေါက်လာဖို့ဥပဒေကြောင့်အရာအတားအဆီးတွေဖြစ်နေပြီမဲ့ဒီလိုတရားဝင်ရက်တီလှုပ်ရှားနိုင်ဖို့ဆက်လက်ဆောင်ရွက်သွားမယ်အကြောင်းတကုံတက်ကသူဆရာတမကအတွေ့မှုက VOE ကိုပြောပါတယ်။ဒါအပြင်ဒီကနေ့မှာရန်ကုန်တက်ကသူထိုင်းတက်ကသူဘောင်းဆောင်ကဆရာဆရာမတွေပထမဦးဆုံးအချိန်လာရောက်လက်ပတ်ခဲ့ကြပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ကျမတို့လက်ထောက်ကတိကဥစော်မျိုးလိုင်းကိုဆက်သွယ်မေးမြန်းကြည့်တော့
ဒီကချက်ကတော့ကျွန်တော်တို့ရဲ့လွတ်လပ်ရေးတမိုင်းမှာရှိခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့နောက်ခါကူလာတမကအတွင်းမှုချုပ်ဖြစ်ခဲ့တဲ့ဥတ္တရင်ဟာဒီတက္ကသိုလ်ကြီးကနေမိုးထုတ်ပေးခဲ့တဲ့စောင်းသားဟောင်းနေဖြစ်တဲ့အတွက်သူတို့ဒီတက္ကသိုလ်ကြီးကိုဒီမြန်မာပြည်ရောက်တဲ့အချိန်မှာရန်ကုန်ရောက်တဲ့အချိန်မှာဟိုသူတို့လာလေခြင်းလားနောက်တစ်ချက်ကခုကျွန်တော်တို့ဒီမှာဆရာတမကတွေဖွဲ့ထားပြီးဆိုတော့ဆရာတမကတွေရဲ့လှူရှားမှုတွေနဲ့နောက်နောက်ပညာရေးဆွေးနွေးပွဲတွေပြလဲပွဲတွေမှာကျွန်တော်တို့အဆက်အသွယ်ရခြင်းလို့လူချင်းစတွေ့ကြတဲ့သဘောပါပဲ
တွေ့ဆုံတဲ့နေရာမှာလည်းအခက်အခဲတချို့ရှိခဲ့တယ်လို့ဥစော်မျိုးလိုင်းကပြောပြပါတယ
်ကျွန်တော်တို့တက္ကသိုလ်ဆရာတင်းနေမှာဒီအတင်းရုံကန်ရှိတယ်တစ်ချိန်လုံးကရှိခဲ့တယ်ရန်ကုန်တက္ကသိုလ်ထဲမှာ UTA club ဆိုရှိခဲ့တယ်အဲ့ဒီနေရာကိုလည်းခုကျွန်တော်တို့ကပြန်တောင်းပေမဲ့မရဘူးခင်ဗျာအရင်ကတော့ကျွန်တော်တို့ကဒီဧည့်သည်တွေကိုတော့ကျွန်တော်တို့လမ်းပေါ်မှာပဲဒီလိုပဲဧည့်ခံလိုက်ရတယ်တွေ့ဆုံတဲ့ဟိုလွတ်သမားဥပဒေအရကျွန်တော်ဆရာသမဂ္ဂတွေကိုဖွဲ့စည်းနိုင်ခဲ့ပြီမဲ့တက္ကသိုလ်ကျောင်းအာဏာပိုင်တွေကကျွန်တော်တို့ဆရာအတင်းတွေကိုဆရာသမဂ္ဂတွေကိုလုံးဝအသိမှမပြုပါဘူးမပြုတဲ့အတွက်ကျွန်တော်တို့မှာဒီပညာရေးပြည်ပြောင်းလဲမှုတိုးတက်စေခြင်းနဲ့စေတနာတစ်ခုရဲ့နဲ့ကျွန်တော်တို့ရက်တည်နေရတာဆိုတော့ကျွန်တော်တို့အဲ့ဝတ်မကြည့်ပဲနိုင်လိုက်ဘူးတော့ဒါခု
စပြီတော့လေတက်သူဆရာဆရာမများတမကအဖွဲ့ချုပ်ဖြစ်လာဖို့ဥပဒေအရအခက်အခဲတွေရှိနေတယ်လို့အခုလိုရှင်းပြပါတယ
်ခုကျွန်တော်တို့လက်ရှိဖွဲ့ထားတဲ့အနေအထားဆိုရင်လူသမားဥပဒေအရဆိုရင်ကျွန်တော်တို့ဟိုတင်မောသားများဆိုရင်သူကသူ့မှာအကန့်အသတ်နေပဲကန့်တာခက်ခဲမှုအတွက်ခက်ခဲတဲ့အတွက်တခါတည်းသူကဒိုင်းရိုက်ဆက်ရေးရှင်းစင်ကိုဖွင့်နိုင်တယ်ဆိုပြီးဥပဒေကဖွင့်ပြထားတယ်ဥပမာကျွန်တော်တို့တက်သူဆရာတွေကြတော့တက်သူဆိုတော့ဟာတမျိုးနယ်မှာအလွန်ဆုံးရှိတချောင်းပေါ့ခင်ဗျာဥပမာကျွန်တော်တို့ဒဂုံအခြေပိုင်းမျိုးနယ်မှာဆိုရင်ရန်ကုန်ဒီဒဂုံမျိုးတစ်အခြေပိုင်းမျိုးနယ်မှာကျွန်တော်ဒဂုံတက္ကသိုလ်တစ်ခုပဲရှိတယ်ဒီလိုပဲတန်လျင်မျိုးနယ်မှာဆိုရင်လည်းဒါအခြေပိုင်းတက္ကသိုလ်တစ်ခုပဲရှိတယ်အဲ့တော့တက္ကသိုလ်ရှိတဲ့အဖွဲ့တစ်ဖွဲ့ကအခြားအဖွဲ့နယ်ပေါင်းမှုရာဆိုတာကကျွန်တော်တမျိုးနယ်တွင်မှာအရင်ဆုံးမျိုးနယ်အဖွဲ့ဖွဲ့မယ်ဆိုတော့ကျွန်တော်တို့ကဒီတစ်ဖွဲ့ပဲရှိတယ်ဘလို့မဟုတ်အခြားအသင်းနယ်ပေါင်းဆက်ဖို့စရာအကြောင်းမရှိတော့ဘူးဆိုတော့ကျွန်တော်တို့ကမျိုးနယ်အဆင့်အဖွဲ့လည်းမရောက်မျိုးနယ်အဆင့်အဖွဲ့မရောက်တဲ့အတွက်မျိုးနယ်ကျင်းရင်ပေါင်းလို့လည်းဆက်ပြီးပေါင်းလို့ကမရတဲ့အတွက်ဥပဒေရဲ့ကျွန်တော်အားနည်းချက်ဒီကြောင့်ကျွန်တော်တို့ကရုပ်တရက်အခုလက်ရှိနေသားမှာပေါင်းမှုခက်နေတာပါခင်ဗျာဥပဒေအချက်လက်တွေမပြင်းနိုင်သေးရင်လည်းကျွန်တော်တို့မတတ်တာပါဘူးကျွန်တော်တို့ဖိုင်းရင်လည်းခံမှာပါကျွန်တော်တို့ဒီနာမည်တောင်းဖွင့်ရသည်မှာကျွန်တော်တို့ဒီ Federation အဆင့်ရောက်အောင်ကျွန်တော်တို့ဟန်နဲ့စူးစမ်းပါပါဥပဒေပါအချက်လက်တွေကိုစိုးဖောက်လို့ကျွန်တော်တို့ Federation ဖွဲ့တာဟာတရားမဝင်မှုဆိုရင်လည်းကျွန်တော်တို့ခံမှာမယ်ကျွန်တော်တို့ဆက်ပြီးတော့စူးစမ်းမှာပါပဲ
ဟုတ်ကဲ့
အဲဒီမဲ့ကျွန်တော်တို့တနင်္ဂနွေလုံးအဆင့်ကြီးရောက်အောင်စူးစမ်းမှာပါ
ဆရာတို့ဒီအဲ့လိုတက်သူဆရာဆရာမတွေပေါ့နော်တင်းဖွဲ့တွေကနေပြီးတော့ဒီ Federation အဖွဲ့ကြီးတခုဖြစ်လာရမယ့်ကိစ္စဘယ်လောက်ထိအရေးပါမလဲဘယ်လိုမျိုးအကျိုးသက်ရောက်မှုတွေဖြစ်လာနိုင်မလဲရှင်
ကျွန်တော်တို့လက်ရှိဆိုရင်ဒီတချမ်းမနိုင်ငံမှာပြီးသွားတဲ့လွတ်တော်မှာဆိုရင်မြို့သားပညာရေးဥပဒေကျမ်းဆိုတာကိုကျွန်တော်တို့ဒီပြည်သူ့လွတ်တော်ကနေအတည်ပြုလိုက်တယ်အဲ့ဒီအထဲမှာဆိုရင်ကျွန်တော်တို့ဒီကျောင်းသားဒီဆရာတွေဖြစ်တဲ့ stakeholder အဓိက stakeholder ဒီရဲ့ဆန္ဒလုံးဝခံယူခြင်းမရှိဘဲနဲ့ဒီဥပဒေကျမ်းကြီးကိုအတင်းအတည်ပြုခဲ့ကြတယ်အဲ့တော့ဒီဥပဒေကျမ်းကြီးဟာအာဒါကျွန်တော်တို့မြန်မာနိုင်ငံရဲ့အရေးကြီးတဲ့အနာဂတ်တစ်ခုပဲဗျ။ဘာလို့လဲဆိုတော့ဒီဥပဒေကိုကျွန်တော်တို့ကဘာကြောင့်ကန့်ကွက်ခဲ့ရလဲဆိုကျွန်တော်တို့ဆရာသမဂ္ဂတွေကန့်ကွက်ခဲ့တယ်။ဘာလို့ကန့်ကွက်ခဲ့လဲဆိုရင်အမျိုးသားပညာရေးကောင်စီဆိုတာကြီးပါနေတယ်ဒီဥပဒေထဲမှာ။မျိုးသားပညာရေးကောင်စီရဲ့ဥက္ကဋ္ဌယာရုကိုဒုသမတတဦးဦးလို့သူကသတ်မှတ်ထားပြီးတော့အဖွဲ့ဝင်တွေကဝန်ကြီးဌာနအသီးသီးကဝန်ကြီးများဖြစ်ပါတယ်တဲ့။အဲ့တော့ဒီလိုဝန်ကြီးတွေကကျွန်တော်တို့ရဲ့ဒီပညာရေးအပေါ်မှာအမျိုးသားပညာရေးကောင်စီဆိုပြီးတော့လာပြီးအုပ်မိုးထားမယ်ဆိုရင်ကျွန်တော်တို့ရဲ့ပညာရေးလုံးလက်ကော education freedom လုံးဝမရနိုင်တော့ပါဒီကတော့အဲ့လိုမရဘူးဆိုရင်ကျွန်တော်တို့ခက်ဆက်ဆက်အစိုးရကနေပြီးတော့လွှမ်းမိုးခဲ့တဲ့အတွက်ကျွန်တော်တို့ပညာရေးကနှိမ့်ချနေတာဟာကမ္ဘာနဲ့ရှင်လိုက်ရင်အင်မတန်ရှော့ဖွယ်ကောင်းအောင်နှိမ့်ချနေပြီဆိုတာလေအလုံးအပြည့်ပဲနှိမ့်နေအမြန်ဆိုလို့ကျွန်တော်တို့တိုင်းပြည်ရဲ့နှိမ့်ချနေတဲ့စီးပွားရေးလူမှုရေးတွေကိုပညာရေးကနေပံ့ပိုးပြီးတော့ကျွန်တော်တို့တိုးတက်ဖြစ်ထွန်းအောင်ဟိုကိုကြီးပံ့ပိုးတဲ့နေရာမှာကျွန်တော်တို့ကနေတရက်တအားပါဝင်နိုင်မှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဆရာတမကတွေအားကောင်းမှုဆိုတာတိုင်းပြည်အားကောင်းမှုပဲဖြစ်ပါတယ်ခင်ဗျာ
တကုံတက်ကသူဆရာတမကအတွေ့အမှုလက်ထောက်ကတိကဥစော်မျိုးလိုက်ပါရှင်